ပြီးခဲ့တဲ့သတင်းပတ်အတွင်းဆီးရီးယားနဲ့တူရကီနယ်စပ်မှာပစ်ချခံခဲ့ရတဲ့ရုရှားတိုက်လေယာဉ်ဟာတူရကီလေပိုင်နက်ကိုချိုးဖောက်ခဲ့တာဖြစ်တဲ့အကြောင်းတူရကီနိုင်ငံနဲ့ကိုပိုင်ရရှိထားတဲ့သတင်းရင်းမြစ်တွေကတက်တဲ့အထောက်အထားကိုအမေရိကန်ပြည်ထောင်စုကရရှိထားတယ်လို့ဆိုပါတယ်။ရထားတဲ့သတင်းချက်လက်တွေအရရုရှားတိုက်လေယာဉ်ဟာတူရကီလေပိုင်နက်နယ်မြေကိုချိုးဖောက်ခဲ့တာကိုပြတ်တနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒီယိုကတနင်္လာနေ့ဝါရှင်တန်ဒီစီမှာသတင်းတောက်တွေကိုပြောဆိုပါတယ်။လေပိုင်နက်ကိုမကျူးလောက်ခင်တူရကီကရုရှားလေယာဉ်မှုကိုအကြမ်းကြီးတရိပ်ပေးခဲ့တဲ့အကြောင်းရုရှားလေယာဉ်ကဘာမှတုံ့ပြန်မှုမပြုလုပ်ခဲ့ဘူးဆိုတာကိုသိရကြောင်းပြောခွင့်ရအမျိုးသမီးကပြောပါတယ်။ရုရှားဘက်ကတော့သူ့ရဲ့လေယာဉ်ဟာစီးရီးယားလေပိုင်းနက်ကိုဘယ်တော့မှမကျော်ခဲ့ဘူးလို့ခုခံပြောဆိုနေပါတယ်။တိုက်လေယာဉ်ဟာစီးရီးယားနိုင်ငံမြောက်ပိုင်းတဘုံလေးထိန်းချုပ်ထားတဲ့ဒေသတွင်းကိုပြက်ကျသွားခဲ့တာပါ။တူရကီဝန်ကြီးချုပ်အာမက်ဒါဗူဒူကလီကတော့အခုရုရှားလေယာဉ်ကိုပြစ်ချခဲ့တာနဲ့ပတ်သက်ပြီးတော့သူ့နိုင်ငံအနေနဲ့တောင်းပန်မှာမဟုတ်ဘူးလို့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။